တော်ရရှိမြတ်ခင်ဗျာခရိယသမားကျမ်းမှာဖော်ပြလေးရှိတဲ့ရေဆိုတဲ့အရာဟာဘယ်အရာကိုပုံဆောင်ဖော်ညွှန်းပါသလဲရေအားဖြင့်၎င်းဝိညာဉ်တော်အားဖြင့်၎င်းမွေးဖွားခြင်းကိုခံယူရမယ်လို့သမားကျမ်းကဖော်ပြပါတယ်ယေရှုခရစ်တော်ကိုလည်းရေအားဖြင့်၎င်းအသွေးအားဖြင့်၎င်းကြွလာတော်မူသောသူလို့ဖော်ပြထားတဲ့ဖခင်ရှင်ရနှုတ်ကပတ်တော်မြတ်ခရိယသမားကျမ်းရဲ့ဓမ္မသစ်ကျမ်းပိုင်းထဲကရှင်ယောဟန်ဩဝါဒစာပထမဆုံးအခန်းကြီး9အခန်းငယ်6ကနေအခန်းငယ်9အထိကိုဒီကနေ့သင်သိရသောတမန်ကျမ်းအစီအစဉ်မှာလေ့လာမှာဖြစ်ပါတယ်။ကောင်းကင်ဘုံ၌ခမည်းတော်တစ်ပါး၊နှုတ်ကပတ်တော်တစ်ပါး၊တန်ရှင်းသောဝိညာဉ်တော်တစ်ပါးသည်ဟုသောတည့်တေခံ3ပါးရှိ၍ထို3ပါးတို့သည်တလုံးတဝါရီဖြစ်တော်မူ၏ဆိုတဲ့ဖော်ပြချက်ရဲ့အ내အတိတ်ပဲရှင်းလင်းချက်နဲ့အတူရှင်ယောဟန်ဩဝါဒစာပထမဆုံးခန်းကြီး9အခန်းငယ်6ကနေအခန်းငယ်9အထိကိုဒေါက်တာထွန်းမြတ်အေးကအခုလိုလေ့လာတင်ပြမှာဖြစ်ပါတယ်
။လေးစားအပ်ပါသောသောတာရှင်မိတ်ဆွေအပေါင်းတို့ခင်ဗျာ။ယုံကြည်သူခရိယံအပေါင်းတို့အနေနဲ့လောကကဘာကိုအောင်နိုင်ခြင်းဆိုတဲ့အကြောင်းကိုပြီးခဲ့တဲ့သင်ခန်းစာကျမ်းတွေဟာအတော်အဓိကထားပြီးတော့ပြောသွားခဲ့ပါတယ်။ဟုတ်ပါတယ်။အဖဖျားသခင်ပြီးအလင်းတရားဖြစ်တော်မူတယ်။အဖဖျားသခင်ပြီးချစ်ချင်းမြတ်တာတရားလည်းဖြစ်တော်မူတယ်ဆိုတဲ့အပိုင်းအခြားကြီးတွေရဲ့နောက်ဆုံးပိုင်းအဖဖျားသခင်ပြီးအသက်တရားဖြစ်တော်မူသည်ဆိုတဲ့ခေါင်းစဉ်နဲ့ရှင်ယောဟန်ဩဝါဒစာအခန်းကြီး9ကိုကျွန်တော်ဖွင့်လှစ်ပေးခဲ့ပါတယ်။အဲ့ဒီအထက်ကမှလောကကိုအောင်နိုင်ခြင်းဆိုတဲ့အပိုက်ခွဲတစ်ခုကိုကျွန်တော်ဟာသီးသန့်ထားပြီးတော့စဉ်းစားခဲ့တယ်ဆိုတာကိုလည်းမိတ်ဆွေတို့သိပြီးသားဖြစ်ပါတယ်။အသက်ရှင်တော်မူသောသခင်ယေရှုဒီကယ်တင်ရှင်ဟာလောကကမ္ဘာမြေကြီးအတွင်းကိုလူသားတိကိုခံယူလာတဲ့သခင်ဖြစ်တယ်။ပြီးတဲ့နောက်သေခြင်းလောကရန်ကိုအောင်နိုင်သူဖြစ်တယ်။လူသားတိအားဖြင့်လူတစ်ယောက်လိုပဲလူသားတို့ရဲ့လောကအတွင်းကိုတိုးဝင်ဆင်းသက်ကြွလာပြီးတဲ့နောက်သမိုင်းဝင်လူသားအပေါင်းတို့ရဲ့အပြစ်တရားတွေကိုရစ်ကောင်တိုးသငယ်တကောင်သဖွဲတိုးသငယ်ကလေးသဖွဲကားရိုင်တော်ပေါ်မှာအသိခံပြီးတော့ရွေးချယ်ပေးခဲ့ခြင်းအပြင်အဲ့ဒီလူပေါင်းလောကရဲ့အပြစ်တရားတို့ကိုဖြေလွှတ်နိုင်စွမ်းရှိသလိုသုံးရမြောက်သောနေ့မှာထမြောက်ရှင်သန်ခြင်းအပြင်လေသေခြင်းတည်းဟုသောမြစ်စုမာကိုအောင်မြင်ခဲ့တယ်ဆိုတဲ့အချက်တွေဟာငါသည်ဤလောကကိုအောင်ပြီဆိုတဲ့ကယ်တင်ရှင်သခင်ရဲ့ကြီးညာချက်ကိုလက်တွေ့အကောင်အထည်ဖော်ပြသပေးလိုက်တာပဲဖြစ်ပါလေ။အဲ့ဒီနေရာဖြင့်လေသူ့ကိုယုံကြည်၍သူ့ကိုဤလောကသို့ဆေလွတ်တော်မူသောဘုရားသခင်ကိုယုံကြည်သောကျွန်တော်ကျမအပေါင်းတို့ဟာလေသူနဲ့အတူလောကကြီးကိုအောင်မြင်သောသူများအဖြစ်ဘုန်းတော်ကိုခံယူကြရမယ်ဆိုတဲ့အချက်တွေးဟာဘာဆိုဘာမှသိပြီးတော့ခက်ခက်ခဲခဲစဉ်းစားစရာအကျိတ်နဲ့ငင်းခုန်စရာမလိုအပ်တဲ့ကိစ္စတွေပဲလို့ကျွန်တော်ဆိုချင်ပါလေ။ပြီးခဲ့တဲ့အခန်းကြီး9ရဲ့အငယ်1ကနေ9အထိအတွင်းမှာကျွန်တော်တို့နှုတ်ကပတ်တော်ဟာအခုလိုဖော်ပြသွန်သင်ပေးခဲ့ပါလေ။ယေရှုသည်ခရစ်တော်ဖြစ်တော်မူသည်ကိုယုံကြည်သောသူမည်သည်ကဖျားသခင်ဖြစ်ပွားစေတော်မူသောသူဖြစ်၏။အဖကိုချစ်သောသူသည်သားကိုလည်းချစ်တတ်သည်နှင့်အညီ။ငါတို့သည်ဖျားသခင်ကိုချစ်၍ပြည့်ညတ်တော်တို့ကိုစောင့်ကြလျင်ဖျားသခင်၏သားတို့ကိုချစ်ကြသည်ကိုငါတို့သိရကြ၏။ပြည့်ညတ်တော်တို့ကိုစောင့်ခြင်းအရာသည်ဘုရားသခင်ကိုချစ်ရာရောက်၏ပြည့်ညတ်တော်တို့ကိုစောင့်ခဲ့သည်မဟုတ်ဘုရားသခင်၏သားဖြစ်သောသူမည်သည်ကလောကကိုအောင်တတ်၏လောကကိုအောင်ခြင်းအကြောင်းမူကားငါတို့၏ယုံကြည်ခြင်းပေသည်ယေရှုသည်ဘုရားသခင်၏သားတော်ဖြစ်သည်ကိုယုံကြည်သောသူမှတပါအဘယ်သူသည်လောကကိုအောင်နိုင်သနည်းတဲ့မိတ်ဆွေအပေါင်းတို့ယုံကြည်ဖြင့်အောင်နိုင်သည်ဆိုတဲ့ဓမ္မတည်သည်ခြင်းတပုတ်ကိုကျွန်တော်တို့ဆိုလေးဆိုထားရှိကြပါ रे အလင်းတောင်ဤကမ္ဘာရန်၌ခရိယံစစ်တီတော်များစခန်းချလျက်တက်ဆွေးနေပါတောင်အောက်ရန်သူများကိုလင်းရောင်ရှိချိန်တိုက်ပါတဲ့အဲ့ဒီဝေါ်ဟာရတွင်တီကုံးဖွဲ့နဲ့ထွားတဲ့တခြင်းဟာသူ့ရဲ့ထတ်ဆိုရန်အပိုင်းမှာကြတော့ယုံကြည်ခြင်းဖြင့်အောင်နိုင်ပြီးယုံကြည်ခြင်းရှိရမည်တဲ့အဲ့ဒီလိုဖော်ပြထားပါ रे ကျွန်တော်တစ်ခေါက်ပြန်ပြီးတော့တင်ပြပါရစေအလင်းတောင်ဤကမ္ဘာရန်၌ခရိယံစစ်တီတော်များစခန်းချလျက်တက်ဆွေးနေပါတောင်အောက်ရန်သူများကိုလင်းရောင်ရှိချိန်တိုက်ပါယုံခြင်းဖြင့်အောင်နိုင်သည်ယုံကြည်ခြင်းရှိရမည်တဲ့ခရိယံများကိုဒီနေရာမှာဂီတအနုပညာကိုအသုံးပြုပြီးတော့စစ်တီတော်များနဲ့နှိုင်းရှင်ထားတော့ဒါဟာလောကမှာခရိယံတွေအနေနဲ့ယုံကြည်ခြင်းတရားကိုလက်ခံထားပြီးတော့စာရမဏတ်နဲ့မိစ္ဆာအယူဝါဒကိုရင်ဆိုင်တိုက်ပွဲဝင်ကြရတယ်ဆိုတာကိုသတိရစေအောင်လို့ဒီဂီတတေးပြူစာစုဟာဆက်စုထားခြင်းပဲဖြစ်ပါလေ။အဲ့ဒီလိုယုံကြည်ခြင်းနဲ့တိုက်ပွဲဝင်တဲ့အခါတိုင်းမှာအမြဲအောင်ခြင်းမှတော့အောင်တတ်တယ်။ ဘယ်လိုအကြောင်းတရားတွေကြောင့်ရှုံးရတတ်တယ်ဆိုတာကိုတော့ဓမ္မသမိုင်းအတိတ်ကဖြစ်ရသင်္ကန်းစာတွေဟာအပြည့်အဝရှိနေကြောင်းကိုလည်းကျွန်တော်ပြန်ပြီးတော့သတိရဖို့လိုပါ रे ကျွန်တော်အနေနဲ့လည်းအခုအပိုင်းမှာအနည်းငယ်တင်ပြလိုပါ रे အဲ့ဒီအကြောင်းတွေကိုအမှတ်ရဖို့ဆိုရင်တော့ဣသရေလခေါင်းဆောင်ကြီးယောရှုရဲ့ခစ်ကိုကျွန်တော်နောက်ပြန်ဆုပ်ပြီးတော့ကြည့်ကြရမှာဖြစ်ပါ रे မိတ်ဆွေတို့ခါနန်လို့အဖဖျားသခင်အမည်သတ်မှတ်ထားတဲ့ဂရိတော်ထားရမည်ကိုဣသရေလတို့ရယူစေဆိုပြီးတော့ပြညင်ပြုတဲ့အတိုင်းပဲယောရှုခေါင်းဆောင်တဲ့ဣသရေလတပ်ကြီးတွေဟာခါနန်ကိုတိုက်ပွဲဝင်ခဲ့ကြရပါတယ်ခါနန်ကိုတချို့ကကောင်းကင်ဘုံနဲ့နှိုင်းပြီးတော့တွေးကြတော့ကြတာရှိပေမယ့်အမှန်ကတော့ကောင်းကင်ချမ်းသာရရဲ့လို့အတိအကျမဟုတ်ပါဘူးမြေကြီးပေါ်မှာဖျားသခင်ချမ်းမှထားတဲ့ကောင်းကြီးမင်္ဂလာများတည်ရှိရမြေကိုသာကိုစားပြုတာကတော့အထေချာဖြစ်ပါတယ်မိတ်ဆွေအပေါင်းတို့ဒါကြောင့်မို့လဲလောကရန်ဆင်းရဲခြင်းတွေဒုက္ခတွေမျက်စိလေလမ်းမှားခြင်းတွေကအစားလောကရန်အခက်အခဲပေါင်းများစွာတိုက်ပွဲပေါင်းများစွာဒီနေ့သားရှင်ဒီလောကမြေကြီးအမွေမြေကိုသူတို့ရယူခဲ့ရခြင်းဖြစ်ပါတယ်အဲ့ဒီလိုပဲကျွန်တော်မြေကြီးသားယုံကြည်သူအပေါင်းတို့ဟာလေလောကရန်နဲ့ဒုက္ခဝေဒနာဆိုတာတွေကိုခေါင်းဆောင်နေလို့ဘယ်လို့မှမရနိုင်ဘူးခရစ်တော်သည်ကားတိုင်းတော်ပေါ်မှာဝေဒနာကိုခံယူခဲ့ရသလိုကားတိုင်းကိုပင်မဆင်းရဲခံပြီးတော့ထမ်းရသလိုလူသားတို့အဖို့လောကရန်တိုက်ပွဲဆိုတာကိုတော့ဝင်ကြရစမြဲပဲဖြစ်ရမယ်ဆိုတဲ့အသည့်ကိုကျွန်တော်တို့ဘယ်လို့မှယင်တဲ့ကနေမေ့ဖြောက်ထားလို့မရအုံနောက်ထဲမှအစင်းတို့ဖွဲ့မွေးမြူထားကြရမှာဖြစ်ပါတယ်ယောရှုတို့ဣသရေလတွေဟာတိယေရီခေါဆိုတဲ့အရက်ကိုတိုက်ခိုက်ကြရတယ်ဒါဟာတကယ်တော့လောကကိုအောင်မြင်ရန်တိုက်ရခြင်းရဲ့သာရကပဲဖြစ်ပါတယ်နှစ်ကတော့အာဤဆိုတဲ့မြို့ငယ်ကလေးရဲ့တိုက်ပွဲပဲဖြစ်တယ်အဲ့ဒါကတော့လောကရဲ့အသွေးအသားယမက်ကိုတိုက်ရခြင်းပဲဖြစ်တယ်။သုံးကတော့တတ္တယမြောက်တိုက်ပွဲပေါ့။ဂိဘောင်ဆိုတဲ့သူတို့အတွင်းစီးတဲ့အထိရောကြော်လှုပ်လာသူယန္တူတွေကိုတိုက်ရခြင်းဖြစ်တယ်။အဲ့ဒါကြတော့အသင်းတော်အတွင်းစီးတဲ့အထိအပြော့ဆွဲဆွဲပြီးတော့ဝင်ရောက်တတ်သူမိစ္ဆာဝိညာဉ်သမားများမိစ္ဆာတရားများဆိုတဲ့အနီးကပ်ယန္တူများကိုဖယ်ရှားတုတ်တင်ရခြင်းဖြစ်တယ်လို့ကျွန်တော်တို့သာရကပြုသင်ပါတယ်။အဲ့ဒီတိုက်ပွဲကြီးတွေတဲ့မှာကျွန်တော်အဓိကထားပြီးတော့ဖော်ပြခြင်းနာတော့ယေရီခေါနဲ့အာဤရဲ့တိုက်ပွဲပါပဲအဲ့ဒီယေရီခေါတိုက်ပွဲကြီးကိုယောရှုတို့ဣသရေလတပ်တွေဟာကိုရိုင်းတောင်မှတိုက်ဖို့မလိုအပ်ဖက်နဲ့အောင်မြင်ခဲ့ကြတယ်ဘာဖြစ်လဲဆိုတော့ကယ်တင်ရှင်သခင်ခရစ်တော်ကိုတော်တိုင်ဖြစ်ရမယ်လို့ကျွန်တော်သင်သိရသောသမာကျမ်းအဖွဲ့ကခံယူထားတဲ့ဗိုလ်မင်းတစ်ပါးဟာပေါ်လာတယ်ဒါကိုအရင်ဆုံးယောရှုအနေနဲ့ပြတ်ဖို့ကိုးကွယ်ပြီးမှဖျားသခင်ရဲ့အမိန့်ကိုခံယူပြီးတော့ယေရီခေါတိုက်ပွဲကြီးကိုအောင်ပွဲခံခဲ့ခြင်းပဲအဲ့ဒီဗိုလ်မင်းဟာယောရှုကိုပြတ်ဖို့ကိုးကွယ်စေတယ်သူ့အမိန့်အတိုင်းဆက်လို့ဆိုပြီးတော့စီရင်စေခဲ့တယ်လို့လည်းတစ်ဖက်ကကျွန်တော်တို့စဉ်းစားခံယူနိုင်ပါတယ်အဲ့ဒီအမိန့်ကတော့တခြားမဟုတ်ပါဘူးယေရီခေါမြို့ကြီးကိုမင်းတို့ဟာပရိညင်သစ်တာတော်ကြီးကိုထမ်းပြီးတော့တစ်နေ့တစ်ချိန်တစ်ပတ်ပတ်ပြီးတော့လမ်းလျှောက်သွားကြအဲ့ဒီအတိုင်းခုနှစ်ရက်ပြည့်အောင်နေ့စဉ်ပတ်ချလဲလျှောက်ပြီးတော့နောက်ဆုံးကျတော့အဲ့ဒီတတ္တမမြောက်မြို့ဘက်ချီတက်ပွဲကြီးအပြီးမှာတဘိုးခရာတွေကိုတူပြိုင်မှုတ်ကြကျဲသောအဖန်နဲ့ကြွေးကြော်ကြအဲ့ဒီမြို့ကြီးရဲ့နေရံဒီအကုန်လုံးပြိုလဲကျပြီးတော့အဲ့ဒီမြို့ကိုမင်းတို့ဝင်ရောက်ဖျက်ဆီးကြသိမ့်ပိုက်ကြဆိုတဲ့အမိန့်ပဲဖြစ်ခဲ့တယ်ဆိုတာကိုကျွန်တော်တို့တွေ့မြင်ခဲ့ရပါတယ်ဒီအကြောင်းတွေကိုယောရှုမှတ်စာအခန်းကြီး9ရဲ့ဏိဂုံးပိုင်းကစပြီးတော့အခန်းကြီး6ထဲမှာအသေးစိတ်ညကျွန်တော်ပြန်လည်တွေ့မြင်ရပါတယ်အဲ့ဒီလိုအဓိကမြို့တော်ကြီးယေရီခေါကိုယုံကြည်ခြင်းနဲ့အောင်မြင်ခြင်းအခွင့်ရယူပုံနဲ့ပတ်သက်ပြီးတော့ယုံကြည်ခြင်းခွန်အားကိုတိဆောက်တင်တယ်လို့အာဤမြို့ငယ်ကလေးရဲ့တိုက်ပွဲကြတော့မြို့သေးသေးကလေးဆိုပြီးတော့အထင်သွားသေးခဲ့မိတယ်ယောရှုရဲ့ဖြစ်ပုံကိုပြောတာပါအစွန်းသက်တီကိုရှော့ပြီးတော့သုံးမိတယ်ဒါအပြင်ယုံကြည်ခြင်းတရားကိုသစ္စာဖောက်သူတယောက်ရှိခဲ့ဘူးတာကြောင့်လေဖျားသခင်အပြစ်ဒဏ်ကိုအဲ့ဒီအာဤတိုက်ပွဲမှာပေးဆက်လိုက်ရတယ်မိတ်ဆွေအပေါင်းတို့လောကကိုအောင်မြင်ရန်တိုက်ရတဲ့တိုက်ပွဲကြီးအဖြစ်ယေရီခေါကိုကျွန်တော်ဥပမာပြနိုင်သလိုအာဤမျိုးဆိုတဲ့မြို့ငယ်ကလေးရဲ့တိုက်ပွဲကတော့လောကရဲ့အသွေးအသားယမက်တွေကိုဆိုင်ပြိုင်တိုက်လှန်ရခြင်းဆိုပြီးတော့ကျွန်တော်ဖော်ပြခဲ့ပါတယ်နော်အဲ့ဒီလောကအသွေးအသားယမက်တိုက်ပွဲဟာတိုက်ပွဲသေးသေးကလေးဆိုပြီးတော့အထင်သေးခဲ့မိခြင်းအစွန်းသက်တီကိုရှော့ပြီးတော့သုံးခဲ့မိခြင်းဒါအပြင်ယုံကြည်ခြင်းတရားအရာမှာသစ္စာဖောက်သူတယောက်ကိုမွေးမြူခဲ့ကြခြင်းတွေကြောင့်အဲ့ဒီအာဤတိုက်ပွဲမှာယောရှုတို့ဣသရေလတွေမချိမဆန့်ရှုံးခဲ့ရလို့မနေ့ကြီးကိုပြန်လည်ဆူတောင်းပြီးတော့ဆက်လက်ပြီးတော့တိုက်ခိုက်တော့မှာပဲနောက်ဆုံးမှာအောင်ပွဲကိုပြန်ပြီးရယူနိုင်တယ်ဆိုတာကိုလေအဲ့ဒီယောရှုမှတ်စာမှာပဲအခန်းကြီး9နဲ့8တို့အရာသင်ခန်းစာတွေကိုကျွန်တော်အပြည့်အဝရယူနိုင်ခဲ့ပါတယ်ဟုတ်ပါတယ်မိတ်ဆွေအပေါင်းတို့ ယုံကြည်ခြင်းအပြင်သာအောင်မြင်ရာဆိုတဲ့သက်သေတွေးဟာကျွန်တော်အဖို့ဣသရေလသမိုင်းမှာမကုံနိုင်လောက်အောင်ပြေဝစုံလင်ခြင်းရှိခဲ့ပါတယ်။ဒါတွေကြောင့်လဲဟေဘရဲဩဝါဒစာဆရာရဲ့ဩဝါဒစာအခန်းကြီး7အငယ်1မှ3အတွင်းမှာအခုလိုအဆုံးအမရှိခဲ့တာကိုကျွန်တော်ကြားခဲ့ကြရခြင်းဖြစ်ပါတယ်။ထို့ကြောင့်ဤမြလောက်များစွာသောတက်သေးအပေါင်းတို့သည်ငါတို့ကိုဝိုင်းရံလျက်ရှိကြသည်ဖြစ်၍ငါတို့သည်ခတ်သိမ်းသောဝန်တို့ကို၎င်းနှောက်ရက်တက်သောဒုစရိုက်ကို၎င်းပယ်ရှား၍ငါတို့မျက်မှောက်၌ထားသောပန်းတုံးတိုင်သို့ရောက်ချင်းဟာအာမလျော့ပဲပြေးကြကုန်အံ့ယုံကြည်ခြင်းကိုအစအဦးစီရင်၍စုံလင်စေတော်မူသောသခင်ယေရှုကိုစိတ်စိတ်ထောက်ရှုကြကုန်အံ့ထိုသခင်သည်မိမိရှိ၌ထားသောဝမ်းမြောက်ခြင်းအကြောင်းကြောင့်ရှက်ကြောက်သောအရာကိုမမှတ်ဖဲလက်ဝါးကတ်တိုင်၌ခံပြီးမှဘုရားသခင်၏ပလင်တော်လက်ရာဘက်၌ထိုင်နေတော်မူ၏အပြစ်ရှိသောသူတို့လက်တွင်ထိုမြလောက်ကြီးစွာသောစီတာနှောက်ရက်ခြင်းကိုခံတော်မူသောသခင်ကိုထောက်ရှုဆင်ခြင်သောအပြင်အားလျော့စိတ်ပြက်ခြင်းနှင့်ကင်းလွတ်အံ့သောငါကြိုးစားကြလော့တဲ့သောတာရှင်မိတ်ဆွေအပေါင်းတို့ခမညာလောကကိုအောင်မြင်ခြင်းအခွင့်ကိုစီရင်ပေးတော်မူသောသခင်အပြင်ကတိင်ချင်းကျေးဇူးတော်ဟာအလွန်ခိုင်မာလွန်းလှပါ रे ဒီအကြောင်းကိုတော့ရှင်ယဟန်ဩဝါဒစာပထမစာဆောင်ရဲ့အခန်းကြီး5အငယ်6ဟာဒီကနေ့အဖို့ဆက်လက်သွန်သင်ပြတော့မှာဖြစ်ပါ रे ထိုသခင်ကရေအားဖြင့်၎င်းအသွေးအားဖြင့်၎င်းကြွလာသောသူဒီဟုသောယေရှုခရစ်ပေသည်ရေအားဖြင့်သာမဟုတ်ရေအားဖြင့်၎င်းအသွေးအားဖြင့်၎င်းကြွလာတော်မူ၏တက်သေးကံဟူမူကားဝိညာဉ်တော်သည်သမာတရားဖြစ်၍သက်သေခံတော်မူ၏မိတ်ဆွေတော်တရှင်အပေါင်းတို့22ခုမြောက်သောဆာလံ၏အငယ်15ကနေ22အတွင်ဖော်ပြချက်တွေဟာကာရိန်တော်ပေါ်မှာအသေးခံတော်မူရမယ့်ကေတင်ရှင်၏အသေးခံတော်မူရာကာလအကြောင်းကိုနှစ်ပေါင်း1000လောက်ကတည်းကဆာလံဆရာအနေနဲ့ဗျာဒိတ်တော်တွေကိုခံယူရရှိပြီးတော့ကြိုတင်ဖော်ပြပေးခဲ့တဲ့နမိတ်တရားတွေအဖြစ်ကျွန်တော်တို့တွေ့ရပါတယ်အနာဂတ်တွေအဖြစ်ကျွန်တော်တို့ရှုမြင်ရပါတယ်ဟုတ်ပါ रे 22ခုမြောက်သောဆာလံ၏အငယ်15မှ22ဖြစ်ပါ रे ယင်တဲမှအရေးကြိုလျက်ရှိပါ၏အကျွန်ုပ်ခွန်အားသည်အိုးချမ်းကဲ့သို့ခန်းချောက်၍ရှာလဲပယိုး၌ကတ်လျက်ရှိပါ၏အကျွန်ုပ်ကိုသေမြေတိုင်အောင်ချတော်မူပါပြီခွေးတို့သည်အကျွန်ုပ်ကိုဝိုင်းလျက်စုဝေးသောလူစိုးတို့သည်ဝန်းရံလျက်နေ၍အကျွန်ုပ်ဤလက်ခြေတို့ကိုထိုးဖောက်ကြပါပြီကိုအယိုးရှိသမျှတို့ကိုအကျွန်ုပ်ရေတွက်နိုင်ပါ၏သူတို့သည်အကျွန်ုပ်ကိုကြည်မြင်၍အားရလျက်နေကြပါ၏အကျွန်ုပ်အဖို့ကိုအချင်းချင်းဝေဖန်၍အကျွန်ုပ်အင်ကြီးကိုစည်ရည်တန်ချကြပါ၏အိုးထာဝရဖေယအကျွန်ုပ်နှင့်ဝေးဝေးနေတော်မမူပါနှင့်အကျွန်ုပ်ဤခွန်အားဗလအကျွန်ုပ်ကိုမဆခြင်းဟာအလျင်အမြန်ကြွလာတော်မူပါအကျွန်ုပ်အသက်ကိုဓာပေးမှ၎င်းအကျွန်ုပ်အချစ်ဆုံးကိုခွေးလက်မှ၎င်းကယ်လွတ်တော်မူပါရှင်သေကတွင်မှအကျွန်ုပ်ကိုကယ်တင်၍ကြံ့ဥကြိုတဲမှအကျွန်ုပ်ခေါ်သောအသံကိုနားထောင်တော်မူပါအကျွန်ုပ်သည်သရင်တော်ကိုညီအကိုတို့အားကြားပြောပါမည်ပရိသတ်အလဲမှကိုတော်ကိုချီးမွမ်းပါမည်တဲ့အဲ့ဒီဗျာဒိတ်တော်အတိုင်းပဲကယ်တင်ရှင်ကိုဝိုင်းပြီးတော့တတ်ကြဖြတ်ကြတဲ့နေရာမှာသာမန်အဖြစ်ကားရင်တင်အသက်ခံရတဲ့လူတိုင်းကိုမြ мян မသေးသေးအောင်ဆိုပြီးတော့ခြေတောက်ကိုစစ်သားတွေဟာဝိုင်းပြီးတော့ချိုးကြတယ်ပြရတဲ့လူတိုင်းဟာကားတိုင်းပေါ်မှာခြေထောက်တီအချိုးခံကြရစမြဲဖြစ်တယ်။ဒါပေမဲ့သခင်ယေရှုကျတော့သေနေပြီးသားဖြစ်တဲ့အတွက်ကြောင့်ခြေထောက်ကိုသူတို့မချိုးခဲ့ကြဘူး။နဘေးတော်ကသာစစ်သားတယောက်ကလှမ်းနဲ့သွားပြီးတော့ထိုးလိုက်တဲ့အချိန်သွေးနဲ့ရောနေတဲ့ရေတွေဘွက်ခနဲ့ထွက်လာတဲ့အကြောင်းကိုရာဇဝင်မှတ်တမ်းများအရာကျွန်တော်တို့တွေ့ရပါတယ်။အထူးသဖြင့်အခုအချိန်မှာဩဝါဒပြုနေတဲ့ရှင်ယောဟန်ဟာကယ်တင်ရှင်ကားတိုင်းတော်အနီးမှာအနီးကပ်ဆုံးရှိနေတဲ့တပည့်တော်တစ်ပါးဖြစ်တယ်။အနီးကပ်ဆုံးရှုမြင်ရတဲ့သခင်ရဲ့မြင်ကွင်းတွေဟာအခြားဘယ်ခရစ်ဝင်တွေမှမတွေ့ရတဲ့မှတ်တမ်းများအဖြစ်ထူးထူးခြားခြားရှင်ယောဟန်ခရစ်ဝင်မှသာတွေ့ခဲ့ရခြင်းဖြစ်ပါတယ်။ဟုတ်ပါတယ်။ရှင်ယောဟန်ခရစ်ဝင်ကျမ်းအခန်းကြီး19ရဲ့အငယ်32မှ38အတွင်းမှာရှင်ယောဟန်ခရစ်ဝင်မှတ်တမ်းတွေဟာအခြားခရစ်ဝင်မှတ်တမ်းတွေတက်ထူးခြားနေသောမှတ်တမ်းများပဲဖြစ်ပါတယ်။ထို့အခါစစ်သူရဲတို့သည်သွား၍ကိုယ်တော်နှင့်အတူလက်ဝါးကတ်တိုင်မှရိုက်ထားသောသူနှစ်ယောက်တို့၏ခြေကိုချိုးလေ၏ယေရှုထံသို့ရောက်၍အသက်မရှိကြောင်းကိုမြင်လျင်ခြေကိုမချိုးဘဲစစ်သူရဲတစ်ယောက်သည်နဘေးတော်ကိုလှမ်းနှင့်ထိုးဖောက်၍သွေးနှင့်ရေပြီးချက်ချင်းထွက်လာ၏ထိုအကြောင်းအရာကိုမြင်သောသူသည်သက်သေခံ၏သူ၏သက်သေခံချက်သည်လည်းမှန်ပေ၏သ င်တို့သည်ယုံကြည်မည်အကြောင်းသူပြောသောစကားမှန်သည်ကိုသူသိ၏ထိုအကြောင်းအရာကသူ၏အယိုးကိုမချိုးရဟုစံစာလာကြပြည့်စုံမည်အကြောင်းသည်တဖန်စံစာလာပြီကထိုသူတို့သည်မိမိတို့ထိုးဖောက်သောသူကိုရှုမြင်ရကြလိမ့်မည်ဟုလာ၏တဲ့အခုအချိန်မှကျတော့အဲ့ဒီလိုအနီးကပ်ဆုံးမြင်ကွင်းနဲ့မြင်တွေ့ခဲ့ရတဲ့ရေနဲ့အသွေးတော်တို့ရဲ့စီးထွက်ခဲ့ရပါသောခရစ်တော်၏ခန္ဓာတော်မြင်ကွင်းဟာတမန်တော်ကြီးရှင်ယောဟန်ရဲ့ဩဝါဒစာပထမစာဆောင်အတွင်းမှာပြန်ပြီးတော့အဓိကနေရာမှာပါဝင်လာရပြီ။ထိုသခင်ကရေအားဖြင့်၎င်းအသွေးတော်အားဖြင့်၎င်းကြွလာသောခရစ်တော်ဖြစ်တယ်တဲ့။ရေအားဖြင့်သာမဟုတ်ရေအားဖြင့်၎င်းအသွေးတော်အားဖြင့်၎င်းကြွလာတော်မူ၏။သက်သေခံအဖြစ်ကတော့ဝိညာဉ်တော်ကိုယ်တော်တိုင်ဖြစ်တယ်။ဝိညာဉ်တော်ဟာသမာတရားအားဖြင့်သက်သေခံခြင်းဖြစ်တယ်တဲ့။အဲ့ဒီလိုရှင်းရှင်းလင်းလင်းဖော်ပြပေးလိုက်ပါ रे မိတ်ဆွေအပေါင်းတို့ခမညာပါရိရှဲအရာရှိကြီးတယောက်ဖြစ်သူနီကောဒင်ကိုကယ်တင်ရှင်သခင်ခရစ်တော်ဟာညတညမှာအဆုံးအမပြုတဲ့နေရာမှာယေနှင့်ဝိညာဉ်တော်မှာအသစ်မွေးဖွားခြင်းခံရမယ်ဆိုတာကိုတိတိကျကျကြီးဖော်ပြခဲ့ပါ रे နော်အဲ့ဒါဟာတခြားမဟုတ်ပါဘူးယေဆိုတဲ့နှုတ်ကပတ်သမာတရားတော်ယေသမာတရားကိုသက်သေခံသောဝိညာဉ်တော်ယေနှစ်ခုစလုံးကိုလက်ခံပြီးမှလူဟာအသက်တော်ပြောင်းလဲခြင်းဖြစ်ရလိမ့်မယ်ဆိုတာကိုကယ်တင်ရှင်အခိုင်အမာဖော်ပြလိုက်ခြင်းပါအသွေးအားဖြင့်ကြွလာတယ်ဆိုတာကြံပါသေးတယ်နော်သူ့ရဲ့အသေးခံတော်မူခြင်းဟာအသွေးတော်အားဖြင့်လူသားတို့ရဲ့အပြစ်များကိုဖြေလွှတ်စေခြင်းရှိရလိမ့်မယ်ဆိုတဲ့အဓိပ္ပာယ်ကိုဆောင်ယူထားပါတယ်မိတ်ဆွေတော်တတ်ရှင်အပေါင်းတို့ကယ်တင်ရှင်ဟာသူ့ရဲ့အသေးခံခြင်းရှင်ပြန်ထမြောက်တော်မူခြင်းအချိန်တွေကစပြီးတော့ပင်တေကုတ်တီဆိုတဲ့ပွဲနေ့မတိုင်ခင်အချိန်အထိအချင်းကာလအတော်ကြာအတော်အတွင်းမှာတမန်တော်တို့ကိုယေရုရှလင်မြို့မှာပဲမင်းတို့ငြိမ်သက်စွာနေကြပါဆိုပြီးတော့မှားတယ်။တနည်းအားဖြင့်တမန်တော်အမှုကိုသူမပြုတ်ခိုင်းခဲ့သေးပါဘူး။အဲ့ဒါဟာအလွန်အလွန်လေးနက်တဲ့အတိတ်ပဲရှိပါတယ်။တန်ရှင်သောဝိညာဉ်တော်ကိုသူမချထားပေးသေးတဲ့အချိန်သူတို့အမှုတော်ကိုအပြည့်အဝဆောင်လို့မရနိုင်ဘူး။မအောင်မြင်နိုင်ဘူးဆိုတာကိုသခင်သိလို့တမင်တကာမင်းတို့ညီသက်စွာနေကြဆိုပြီးတော့မှားတာဟုတ်ပါလေလွန်ခဲ့တဲ့နှစ်2000ကအသေးခံခဲ့တဲ့သခင်အသွေးတော်အဖြစ်ကယ်တင်ခြင်းယေရှုတော်ဆရာဟာဖြစ်တည်ခဲ့ပြီးအမှန်တစ်ချိန်တည်းမှာသခင်ရဲ့တန်ရှင်သောဝိညာဉ်တော်ဤသွန်သင်ခြင်းဖွင့်ပြခြင်းကျိန်းဝတ်ခြင်းအဖြစ်သာလျှင်အဲ့ဒီယေရှုတော်ကိုလူနှလုံးသားစိတ်ဝိညာဉ်တို့ဟာအပြည့်အဝခံစားနားလည်နိုင်ကြရမှာဖြစ်ပါလေလူသားတို့ရဲ့နှလုံးသားစိတ်ဝိညာဉ်အတွင်းကိုသခင်ဤတန်ရှင်သောဝိညာဉ်တော်ကောင်းကြီးမပေးသေး၍ဒီယေရှုတော်ကိုအပြည့်အဝခံစားနိုင်မှာမဟုတ်ပါဘူး။ရှင်ယောဟန်ဩဝါဒစာပထမစာဆောင်အခန်းကြီး9အငယ်18တို့ဖြစ်လျင်ကောင်းကင်ဘုံ၌ခမည်းတော်တပါးနှုတ်ကပတ်တော်တပါးတန်ရှင်သောဝိညာဉ်တော်တပါးသက်သေခံ3ပါးရှိ၍ထို3ပါးတို့သည်တလုံးတဝသည်ဖြစ်တော်မူ၏။မြေကြီးပေါ်၌လည်းဝိညာဉ်တော်တပါးရေတပါးအသွေးတပါးသက်သေခံ3ပါရှိ၍ထို3ပါတို့သည်တညီတညွတ်တီဖြစ်၏တဲ့အခုအပိုင်းခြားနဲ့ပတ်သက်ပြီးတော့ဓမ္မပညာရေးလောကအတွင်းမှာအငင်းအခုံတွေအတော်အတန်ရှိခဲ့တယ်လို့သိရပါတယ် scholars လို့ခေါ်တဲ့ပညာတတ်အုပ်စုတွေရဲ့အငင်းအခုံတွေပဲဖြစ်ပါတယ်ဒါပေမဲ့အဲ့ဒီလိုငင်းခုံမှုတွေကိုတိုင်ဟာနှုတ်ကပတ်တော်သမာကျမ်းစာရဲ့ဝိညာဉ်အနှစ်သာရကိုပျက်စီးစေခြင်းအရှင်းမရှိဘဲနဲ့ပုံမိုကောင်းမွန်စွာစဉ်းစားတွေးခေါ်ဖို့ဖြစ်လာရတယ်အကျိုးများစွာပြုလာတယ်လို့ကျွန်တော်တို့သင်သိရသောသမာကျမ်းကတော့ပြတ်သားစွာခံယူမိပါတယ်အထူးသဖြင့်အပိုင်းငယ်ခုနှစ်ထဲကကောင်းကင်ဘုံ၌ခမည်းတော်နှုတ်ကပတ်တော်တန်ရှင်သောဝိညာဉ်တော်ဆိုတဲ့သုံးပါးတို့ဟာသက်တည်ကံများဖြစ်ကြတယ်အဲ့ဒီလိုဖော်ပြတာဟာရှေးခေတ်ကလက်ရည်မှုတွေအတွင်ကျန်းတက်တွေဖြစ်ဆွတ်တယ်လို့ယူဆတဲ့ပညာရှင်တွေအတော်များပါတယ်ကျွန်တော်အနေနဲ့ကတော့မြေကြီးသားများဖြစ်နေတဲ့အခုချိန်ကာလမှာအငယ်ရှိရဲ့ဖော်ပြချက်ကိုပဲပို့ပြီးတော့အာယုံစူးစိုက်ခြင်းပါလေဟုတ်ပါတယ်မြေကြီးပေါ်၌လေဝိညာဉ်တော်တပါးရေတပါးအသွေးတပါးသက်သေခံ3ပါးရှိတယ်ဆိုတာ ਨੇ ပတ်သက်လို့ဖြစ်ပါတယ်ကျွန်တော်ပြောခဲ့တဲ့အတိုင်းပေါ့တန်ရှင်သောဝိညာဉ်တော်ဟာကျွန်တော်တို့ကိုကယ်တင်ရှင်နဲ့ထိတွေ့စေတယ်ဂျေစုတော်ကိုနားလည်ခံယူစေတယ်ကယ်တင်ရှင်နဲ့ကျွမ်းဝင်စေတယ်ကယ်တင်ရှင်ကိုသေသေချာနားလည်ခံစားထိတွေ့စေတယ်ဆိုတဲ့အဓိပ္ပာယ်ပေါ့သူရဲ့ယေရှုတော်ကိုခံယူရရှိစေတယ်။ယုံကြည်စေတယ်။အဲ့ဒီလိုယုံကြည်စေဖို့ရန်အတွက်လေနှုတ်ကပတ်တော်ဟာရှိပြီးသားဖြစ်တယ်။ခရစ်တော်ကိုယ်တော်တိုင်သွန်းတော်မူသောအသွေးတော်လည်းခံယူရပြီဖြစ်တယ်။ ဒီအရာတွေအားလုံးပေါင်းလိုက်တော့ခရစ်တော်ဤနဲ့နေသောချစ်ချင်းမေတ္တာတော်နဲ့ကျွန်တော်တို့ကိုလွှမ်းခြုံထားပြီးဖြစ်လို့ကျွန်တော်တို့ဟာခရစ်တော်ဤပဂရိနှင့်ဆက်ဆံရသောသူများကျွန်တော်တို့ဟာသူ့ရဲ့မေတ္တာတော်အထုံးအဖွဲ့တည်းမှာတည်နေကြရသောအခွင့်ရှိနေပြီအသင်းတော်ကိုထူထောင်နေကြပြီဒီအသင်းတော်ဟာလေသူဤဥကောင်း၌နွယ်ဆက်သောကိုယ်ခန္ဓာတဲ့သူကိုယ်တိုင်အဲ့ဒီတိုင်ဖော်ပြထားပြီးပြီမဟုတ်ဘူးလားဟုတ်ပါတယ်ကျွန်တော်ယုံကြည်သူတွေဟာသူ့ရဲ့အမှုတော်ကိုလေအခုအချိန်မှဆောင်နေကြပြီခွဲခွာမသွားကြဘူးမိစ္ဆာဝါဒီများနောက်ကိုလိုက်မသွားဖို့သာလျှင်အဓိကလိုအပ်တယ်လို့ကျွန်တော်တင်ပြပါရစေရှင်ယောဟန်ဩဝါဒစာပထမစာဆောင်အခန်းကြီး5အငယ်9လူဤသက်သေကိုယုံရလျင်ဘုရားသခင်ဤသက်သေတော်ကိုသာ၍ယုံပွေရာအကြောင်းရှိ၏ယခုဆိုခဲ့သောသက်သေကဘုရားသခင်သည်မိမိသားတော်၏အကြောင်းကိုသက်သေခံတော်မူချက်ဖြစ်သည်ပထမတုန်းကလူဤသက်သေဆိုတာကိုကျွန်တော်ရဲ့စိတ်ထဲမှာသိပ်ပြီးတော့မကြည်နပ်ဘူးအခုဆရာကြီးရှင်ယောဟန်တို့ရှင်ပေါလုတို့ရှင်ယာကုပ်တို့ရှင်ပေတရုတို့စတဲ့လူကြီးတွေကိုများဆိုခြင်းတာများလားလို့တွားပြီးတော့အောက်မေ့မိပါတယ်နောက်မှသေတိချာစဉ်းစားကြည့်လိုက်တော့မှအဲ့ဒီလူသားတွေကိုဆူလူချင်းအရှင်းမဟုတ်ဘူးကျွန်တော်ရဲ့မျက်မှောက်ကာလမှာဘယ်လို့မှယုံမထွက်နိုင်တဲ့လူတုဆက်သွယ်ရေးလုပ်ငန်းတွေကိုဆူလူချင်းဖြစ်တယ်ကျွန်တော်မထရန်နာစင်ဘဝင်ခွေစုတ်တသက်သက်နဲ့နာစင်ရှုကြည့်သိပ်ပြီးတော့ကြိုက်နေတဲ့လူတွေရဲ့မီဒီယာခေါ်စာနယ်ဇင်းတွေရုပ်မြင်သံကြားတွေရေဒီယိုသတင်းတွေရုပ်ရှင်တွေစာပေတွေကိုပြောကျင်တာပဲဆိုတာကိုသဘောပေါက်လာရပါတယ်မှန်ပါတယ်မိတ်ဆွေအပေါင်းတို့ဒီလောကမှာလူသားအချင်းချင်းထုတ်လုပ်လိုက်တဲ့အဲ့ဒီမီဒီယာလို့ခေါ်တဲ့အရာတွေကိုကျွန်တော်တို့ဟာသိပြီးတော့သဘောကျနေကြပါတယ်သိပြီးတော့လည်းထောက်ခံအားပေးနေကြလိမ့်ရှိတယ်ဆိုတာကိုလူတိုင်းသိပြီးသားဖြစ်ပါတယ်နိုင်ငံတကာကလူတို့ပြိဿအပေါင်းတို့ဟာဒီမီဒီယာတွေနဲ့ဘယ်သူမှမကင်းနိုင်ကြပါဘူးဒီကနေ့ကျွန်တော်တို့ကဘာမှာဆိုရင်လူသန်းပေါင်း6000ကျော်လောက်ရှိတယ်လို့ခန့်မှန်ပါတယ်အဲ့ဒီသန်းပေါင်း6000သောလူပြိဿတွေဟာကိုသေးကြီးကြိုက်တွေနဲ့ပဲလုံးလေလိုက်နေကြတယ်။မတဲ့အတူနေမူဝါဒတွေနဲ့ပဲလောကကြီးဟာနေပြော်ရာ၊သေပြော်ရာ၊မာမနမောက်ကြွားရာ၊ဂုံတုဂုံပြိုင်လွှမ်းမှုရာ၊ညူစုစောင်းမြောင်း၍အုပ်စုလိုက်မြူးတူးပျော်ပါးရာအရာဖြစ်တူပြိုင်တိဆောက်ရာအရာဖြစ်နေပါတယ်။အကျမ်းပြင်အဖြစ်ရှင်ယောဟန်ဩဝါဒစာပထမစာဆောင်အခန်းကြီး3မှာတုန်းကကျွန်တော်ကြားနာခဲ့ရတဲ့ကျမ်းပိုင်းတွေလေအများကြီးဆက်ဆက်မှုရှိနေတဲ့လောကပဲလို့ကျွန်တော်ခန်းစားမိပါတယ်။ဤအကိုတို့လောကီသားတို့သည်သင်တို့ကိုမုန်းတော်လဲအံ့ဩခြင်းမရှိကြနှင့်ငါတို့သည်ညီအကိုချင်းတို့ကိုချစ်သောကြောင့်ဖေခြင်းမှအသက်ရှင်ခြင်းသို့ကိုကူးမြောက်သည်ကိုကိုသိရကြ၏မိမိညီအကိုကိုမချစ်သောသူသည်ဖေခြင်း၌တည်၏မိမိညီအကိုကိုမုန်းတော်သူမည်သည်ကလူအသက်ကိုသတ်သောသူဖြစ်၏လူအသက်ကိုသတ်သောသူတစုံတရာ၌မျှထာဝရအသက်မတည်သည်ကိုသင်တို့သိကြ၏ခရစ်တော်သည်ငါတို့အဖို့လူငှာအသက်တော်ကိုစွန့်တော်မူသည့်အရာကိုငါတို့သည်ထောက်၍မေတ္တာတော်ကိုသိရကြပြီငါတို့သည်လည်းညီအကိုချင်းတို့အဖို့လူငှာအသက်ကိုစွန့်ရကြ၏အကျဉ်သူသည်လောကီစည်းစိမ်ဥစ္စာရှိလျက်ပင်မိမိညီအကိုဆင်းရဲခြင်းကိုမြင်၍တနာခြင်းဂယုဏစိတ်ကိုချုပ်တည်၏ထိုသူ၌ဖျားသခင်၏မေတ္တာတော်သည်အဘယ်သို့တည်မည်နည်းဟုတ်ပါရဲ့မိတ်ဆွေအပေါင်းတို့အဖဖျားသခင်ရဲ့မေတ္တာတော်အကြောင်းကိုအလေးအနက်ပြုတဲ့လောကမဟုတ်ပါဘူးလူတွေရဲ့မီဒီယာလို့ခေါ်တဲ့လူလူဆက်သွယ်ရေးစနစ်လွှမ်းမိုးမှုတွေအောက်မှာနစ်မြုပ်နေတဲ့လူလောကသားချင်းဖြစ်ပါတယ်အဲ့ဒီအချိန်မှာမှအဲ့ဒီမီဒီယာလို့ခေါ်တဲ့လူလူဆက်သွယ်ရေးလုပ်ငန်းလူတို့ကိုစိုးမိုးရေးနယ်မြေကြီးတစ်ခုလုံးကိုအများဆုံးပိုက်ဆံရှိသူတွေသုံးဖြုံးဗိုလ်ချနိုင်သူတွေသဲကြီးကြိုက်အများဆုံးလုပ်နိုင်သူတွေအာဏာရှိသူတွေဟာအဲ့ဒီနေမီအများဆုံးကိုလူယူရရှိထားတယ်ဆိုရင်ဘယ်သူငင်းနိုင်ပါလဲအဲ့ဒီလိုမီဒီယာကြီးတစ်ခုလုံးကိုလူယူထားတာဟာလေအေးသမျှအဆင့်သာဖြစ်ပြီးတော့အလူယူခံရသူလူသားတို့ကိုယ်တိုင်ဟာလေဘာဆိုပါမှနစ်နာတယ်လို့မထင်ရပဲပျော်ပျော်ကြီးပဲအလွမ်းမိုးခံနေရတယ်လို့ကျွန်တော်အနေနဲ့မြင်မိပါတယ်အဲ့ဒီနီးဗျူဟာကိုသဘောပေါက်လာတဲ့နိုင်ငံရေးလောကစီးပွားရေးလောကစတဲ့အုပ်စုအပိုင်းအဝိုင်းကြီးတွေဟာလေကိုနီကိုဟန်ရဲ့အဲ့ဒီလမ်းကြောင်းကလေးတွေကိုလိုက်ပြီးတော့ကျင့်သုံးရင်းနဲ့လူအဖွဲ့အစည်းအတွင်းမှာကွဲပြားခြားနားမှုတွေတရွာတပုတ်ဆန်းတွေဇက်တိုက်ဇက်တိုက်ဖြစ်ပွားပွားများလာတယ်။အဲ့ဒီနီးနဲ့ပဲနောက်ဆုံးကျတော့ပရိဘက်ခတွေစတင်ဖြစ်ပွားပြီးတော့ဘယ်လိုပြဿနာတွေပွားလာကြမယ်ဆိုတာကိုတော့စောင့်ကြည့်ရမယ့်အခြေအနေပဲလို့ကျွန်တော်ပြောချင်ပါတယ်။ဟုတ်ပါတယ်မိတ်ဆွေအပေါင်းတို့ကျွန်တော်တင်ပြရသောသမာကျမ်းရဲ့သင်ခန်းစာအဆက်ဆက်မှာတင်ပြပေးခဲ့တဲ့ English စကားပုံတစ်ခုရှိပါတယ် Men are defeated by their own strengths တဲ့လူသားတွေဟာမိမိတို့ရဲ့နီးပြူဟာတွေမိမိတို့ရဲ့စွန်းအားတတိတွင်နဲ့ပဲမိမိတို့ဖာသာမိမိတို့ကြဆုံတတ်စမြဲဖြစ်တယ်ဆိုတဲ့သဘောပါမိတ်ဆွေအပေါင်းတို့အခုတမန်တော်ကြီးတွေရဲ့သက်သေခံကြဆိုတာကတော့အဲ့ဒီလူသားကြီးတွေကိုအဖဖျားသခင်ရဲ့တန်ရှင်းသောဝိညာဉ်တော်အရှိန်နဲ့သာသက်သေခံစီခြင်းဖြစ်တယ်သူတို့ပါဝင်ဝေမျှသက်သေခံထားတဲ့အရာတွေဟာနှုတ်ကပတ်တော်ရည်စင်များဖြစ်ပြီးတော့ဝိညာဉ်တော်ဤအတီးပြုတ်ချက်နဲ့သစ္စာတရားများဖြစ်လာတယ်လို့ပဲကျွန်တော်တို့ဆိုရမှာဖြစ်ပါတယ်လူဤသက်သေကိုယုံရလျင်ဖျားသခင်ဤသက်သေတော်ကိုသာ၍ယုံပွေရာအကြောင်းရှိ၏ယခုဆိုခဲ့ပြီးသောသက်သေကဖျားသခင်သည်မိမိသားတော်ဤအကြောင်းကိုသက်သေခံတော်မူချက်ဖြစ်သည်ဟုတ်ပါတယ်မိတ်ဆွေအပေါင်းတို့ဖျားသခင်ကတော့သူဖန်ဆင်းတဲ့လူသားမှာအလိုအဆုံအရာဟာဘာလဲဆိုတာကိုကျွန်တော်တို့လူသားကိုယ်တိုင်သိတာတဲ့ပို့ပြီးတော့သိတော်မူပါတယ်သိတော်မူတဲ့အတိုင်းလေလက်တွေ့အကျဆုံးနဲ့အကျိုးကျေးဇူးအရှိဆုံးဖြစ်အောင်လို့လူသားကိုကောင်းကြီးမင်္ဂလာများနဲ့သူဤဆက်သွေးလုပ်ငန်းဖြစ်သောနှုတ်ကပတ်တော်အဖြစ်ဖတ်ရပြီးလျက်ရှိနေကြောင်းပါမိတ်ဆွေအဖအအနေနဲ့ကျွန်တော်ကိုသူရဲ့ဆက်သွေးစနစ်ဒိုရီမဟုတ်နှုတ်ကပတ်တော်သမာကျမ်းစာအဖြစ်သက်သေခံနေရဆိုတာဟာလေတခြားမဟုတ်ပါဘူးအခုကျွန်တော်တင်သိရသောသမာကျမ်းရဲ့အသက်လမ်းတည်ရှိခြင်းသက်သေပါဟုတ်ပါတယ်မိမိဤသားတော်ဤအကြောင်းကိုသက်သေခံတော်မူချက်ဖြစ်ကြောင်းပါ
ဒေါက်တာထွန်းမြတ်၏စီစဉ်တင်ဆက်တဲ့တင်သိရသောသမာကျမ်းအစီအစဉ်ဖြစ်ပါတယ်နောက်တစ်ချိန်အစီအစဉ်မှာဖျားရှင်ရဲ့နှုတ်ကပတ်တော်များခရိယံသမာကျမ်းရဲ့ဓမ္မသစ်ကျမ်းပိုင်းတွေကရှင်ယောဟန်ဩဝါဒစာပထမဆုံးအခန်းကြီး9အခန်းငယ်10ကနေအခန်းငယ်13အထိကိုလေ့လာမှာဖြစ်တဲ့အတွက်စောင့်မျှော်နားဆင်နိုင်ပါတယ်